င်္ဂလားဒေ့ရှ်နိုင်ငံဘာရှန်ချာကျွန်းအရေးကိစ္စနဲ့ပတ်သက်လို့ယွန်နစ်ဆီယာကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးရုံးနဲ့ဘင်္ဂလားဒေ့ရှ်အစိုးရအကြံနားလည်မှုစာချုပ်လာလက်မှတ်ရေးထိုးလိုက်တဲ့ကိစ္စအပေါ်တန်ကြာဖြစ်စရာတွေရှိနေတယ်လို့ Refugees International အပြည်ပြည်ဆိုင်ရာဒုက္ခသည်များကူညီအဖွဲ့ကပြောပါတယ်ကျွန်းပေါ်မှာရောက်နေကြတဲ့ဒုက္ခသည်တွေကိုယွန်နစ်ဆီယာကစောင့်ကြည့်ရတာအပါအဝင်ဒုက္ခသည်တွေကိုအကာအကွယ်ပေးရဆိုတဲ့အချက်တွေသဘောတူညီချက်မှာပါဝင်နေတာဟာကြိုးစိုးစရာဖြစ်ပေမဲ့ဒုက္ခသည်တွေအတွက်ဘေးကင်းလုံခြုံမှုနဲ့ထောင်နဲ့ချီတဲ့ဒုက္ခသည်တွေကိုဝေးလံခေါင်ဖျားတဲ့ကျွန်းတစ်ခုကိုပို့လိုက်တဲ့ကိစ္စတွေအပေါ်မေးခွန်းထုတ်ဆရာရှိနေကြောင်း Refugees International ကအောက်တိုဘာလ17ရက်နေ့ရက်စွဲနဲ့ထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြပါတယ်သူနိုင်ငံအတွင်းရောက်နေကြတဲ့တိတ်နဲ့ချီတဲ့ရိုဟင်ဂျာဒုက္ခသည်တွေကထောင်နဲ့ချီတဲ့သူတို့ကိုဘင်္ဂလားဒေ့ရှ်အစိုးရကပြီးခဲ့တဲ့နှစ်အတွင်းလူမနေတဲ့ဘာရှန်ကြားကျွန်းကိုပို့လိုက်တဲ့အပေါ်ဝေဖန်ပြောဆိုမှုတွေထွက်ပေါ်ခဲ့ပါတယ်။ဘင်္ဂလားဒေ့ရှ်အစိုးရကတော့ဒုက္ခသည်တွေကိုသူတို့သဘောဆန္ဒနဲ့အညီပို့ပေးတာလို့ပြောပါတယ်။ဒီကျွန်းဟာတမိုင်းကြောင်းအရာမုံတိုင်းဖြတ်တန်းတိုက်ခတ်လေရှိတဲ့လမ်းကြောင်းပေါ်မှာရှိနေသလိုဝေးလံခေါင်ဖျားတဲ့အတွက်လည်းလူသားချင်းစာနာမှုဆိုင်ရာအကူအညီတွေပေးဖို့အခက်အခဲရှိတယ်လို့ Refugees International ရဲ့ကြေညာချက်မှာဖော်ပြထားပါတယ်ခင်ဗျာ။